တော်ရရှိမြတ်ခင်ဗျာတမရဦးထင်ကျော်နဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့သူတို့ရဲ့ဇာတုတော်ဝင်တွေကနေအသီးသီးနှုတ်ထွက်ခဲ့ကြပြီးတဲ့နောက်တော်ရရှိဖူစီပုံအခြေခံဥပဒေအရတမရတဲ့မယူချေခင်အထိဒုတိယတမရတဲ့ဦးမြင့်ဆွေကယာစီတမရအဖြစ်ထမ်းဆောင်ရမှာဖြစ်ပြီးဦးဝင်းမြင့်ရဲ့နေရာအတွက်ပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌဦးတီခွန်မြတ်ကိုပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်မဲခွဲပြီးရွေးချယ်တင်မြှောက်လိုက်ပါတယ်နှုတ်ထွက်သွားတဲ့နိုင်ငံတော်တမရဦးထင်ကျော်ရဲ့နေရာမှာအစားထိုးတင်မြှောက်နိုင်ဖို့အတွက်ဒုတိယတမရလောင်းတူကိုဒီနေ့ကျင်းပမဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာရွေးချယ်ရမှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်83ပုံမှန်ခွဲခါခွဲအရာလက်လက်သွားတဲ့သမရနေရာကို9ရက်အတွင်းရွေးချယ်တင်မြှောက်ရမှာပါ။အများကတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်သမရဖြစ်လာလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။ဦးဝင်းမြင့်ရဲ့လုပ်ဖော်ကိုင်မဲ့တွေရဲ့အဆိုအရအသက်66နှစ်အရွယ်ဦးဝင်းမြင့်ဟာရည်ချင်းရှိတဲ့နိုင်ငံရေးသမားတစ်ဦးဖြစ်ပြီးဒေါ်စန်းစုကြည်အပေါ်သစ္စာဆောင်သည့်သူဖြစ်တယ်လို့လည်းပြောဆိုကြတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်ရဲ့လက်ထက်မှာဖွဲ့ဖဲတွေရှိနေပြီးယုံကြည်စိတ်ချရသူအနီးကပုဂ္ဂိုလ်တစုနဲ့သာအလုပ်လုပ်တယ်လို့လည်းဆိုပါတယ်။ဦးဝင်းမြင့်နဲ့ပတ်သက်ပြီး NLD အမျိုးသားလွတ်တော်အမတ်ဦးရထွက်ကဦးဝင်းမြင့်နဲ့ပတ်သက်ပြီးတော့တခွန်းနဲ့ပြောပါဆိုရင်သူဟာဒေါ်ဆန်းစုကြည်အပေါ်မှာသစ္စာရှိတဲ့လူကောင်းတစ်ယောက်လို့ဆိုရမှာဖြစ်ကြောင်းပြောဆိုပါတယ်။ဒါ့အပြင်ဦးဝင်းမြင့်ရဲ့သမီးဖြစ်သူရဲ့မင်္ဂလာဆောင်မှာတက်ရောက်သူတွေအနေနဲ့လက်ဖွဲ့လက်ဆောင်တစုံတရာဘာမှမယူခဲ့ကြဘူးလေ။ဦးဝင်းမြင့်ကပန်ချခဲ့တဲ့အကြောင်းသူဟာကိုကျိုးအတောက်ကိုမကြည့်တဲ့လူရိုးလူပြောင်းတယောက်ဖြစ်ကြောင်းလည်းပြောဆိုပါတယ်တဲ့။အေယာဝတီတိုင်းသားဦးဝင်းမြင့်ဟာအကြီးဆုံးရှိနေတဲ့ဦးဖြစ်ပြီး1988ဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့အတွက်၃နှစ်အကျဉ်းချခံခဲ့ရပါတယ်။ဦးဝင်းမြင့်ဟာမန္တလေးလက်မှတ်မှာရှောက်ပြီးတရားထိုင်လို့ရှိကြောင်းလည်းပြည်သူ့လွတ်တော်အမတ်ဒေါ်ချူချူဝင်းကပြောဆိုပါတယ်တဲ့။တစ်ဖက်မှာလည်းဦးဝင်းမြင့်ရဲ့လုပ်ကိုင်ဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးဝေဖန်သူတွေလည်းရှိပါတယ်။အဲ့ဒီထက်မှာရန်ကုန်အခြေစိုက်တာဏမန်တချို့လည်းပါဝင်ပါတယ်တဲ့။ဦးဝင်းမြင့်ဟာတစ္ဆာရှိပြီးယူသွားတော့လဲပြည်သူ့လွတ်တော်ဥက္ကဋ္ဌအနေနဲ့တချို့နေရာတွေမှာအပြော့တာတွေရှိနေတယ်လို့ရန်ကုန်တိုင်းလွတ်တော်အမဟောင်းဒေါ်ညွညူသင်းကပြောဆိုကြောင်းလဲရိုက်တာသတင်းကဖော်ပြပါတယ်။ NLD ခေါင်းဆောင်တူဖြစ်တဲ့ဥဟန်သာမြင့်ကတော့ဥဝင်းမြင့်ဟာတတိရှိသူပန်းနဲ့လိမ်မာသူအလုပ်ကိုတစင်ချင်းမှန်မှန်လုပ်တတ်သူဥပဒေကိုထဲထဲဝင်ဝင်လေ့လာထားတဲ့အတွက်ထုံးတို့ချီရေလူနှောက်နိုင်သူအဖြစ်သုံးသပ်ကြောင်းလဲရိုက်တာသတင်းကဖော်ပြပါတယ်။တော်တော်ရှင်များခင်ဗျာ။မတ်လ22ရက် MSNBC သတင်းမှာတော့မြန်မာနိုင်ငံရေးဥဆောင်မှုကဏ္ဍနဲ့ပတ်သက်လို့သုံးသပ်ချက်ဆောင်းပါးတစ်စောင်ဖော်ပြခဲ့ပါတယ်။တမတာဦးထင်ကျော်ရုတ်တရက်နှုတ်ထွက်သွားခဲ့တာဟာမြန်မာနိုင်ငံရဲ့အနာဂတ်ရှိရေးအတွက်စိုးရိမ်ပွေရာတရားလို့မြန်မာနိုင်ငံရေးလေ့လာသူတက္ကသိုလ်သုတေသီတဦးကပြောဆိုကြောင်းဖော်ပြထားတာပါ။တမတာဦးထင်ကျော်ရုတ်တရက်နှုတ်ထွက်သွားတာဟာမြန်မာရှိရေးအနာဂတ်အတွက်ဥဆောင်မှုကဏ္ဍပြဿနာစတင်လိုက်တာပါပဲတဲ့။ဒါ့အပြင်ပြည်သူတွေရဲ့စိတ်ထဲမှာနိုင်ငံရဲ့ရှိရေးနဲ့ပတ်သက်ပြီးဒုလောဒုလောခံစားမှုတွေဖြစ်ကုန်တယ်လို့ကျွန်ကဘောတက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက္ခဗြိတိသျှဝက်စ်က MSNBC သတင်းဌာနကိုပြောဆိုခဲ့ပါတယ်။အခုဆိုရင်ပြည်သူတွေရဲ့စိတ်ထဲမှာမြန်မာနိုင်ငံဟာဒီမိုကရေစီဘက်ကိုဥတည်နေတာမဟုတ်တော့ဘူးဆိုတဲ့ခံစားချက်တွေဖြစ်ပေါ်နေကြတယ်လို့လည်းသုံးသပ်ပြောဆိုခဲ့ကြောင်း MSNBC သတင်းဌာနရဲ့ဖော်ပြချက်ကိုတင်ပြလိုက်ရပါတယ်ခင်ဗျာ။